အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေနှစ်ပေါင်း20ကြာရှိနေမှုဟာပြီးဆုံးသွားပြီဖြစ်ပါတယ်။ဩဂုတ်လ31ရက်နေ့မှာကာဘူးနိုင်ငံတကာလေဆိပ်ကနေနောက်ဆုံးအမေရိကန်လေယာဉ်တွေထွက်ခွာသွားပြီလို့တာလီဘန်အကြီးအကဲအရာရှိကြီးတူက VOA ကိုပြောပါတယ်။အမေရိကန်စစ်တပ်သမိုင်းမှာအကြီးမားဆုံးလေကြောင်းနဲ့ကယ်ထုတ်ရတဲ့လုပ်ငန်းဖြစ်နေသတ်မှတ်တဲ့အာဖဂန်ကလူတွေကိုကယ်ထုတ်မှုဟာအဆုံးသတ်သွားပြီဖြစ်ပေမဲ့ကာဘူးကအမေရိကန်တွေနဲ့တာလီဘန်ရန်ကြောက်တဲ့အာဖဂန်တွေကယ်ထုတ်ရေးအတွက်ဆက်ပြီးတော့အကူအညီပေးမယ်လို့သမ္မတအင်ဗျူကရောပန်ဒဂန်စစ်ဌာနချုပ်ကပါကတိပေးပါတယ်။ပူတဲဆေးဦးစီးချုပ်များရဲ့ဒေသရင်းလုပ်ငန်းများဆိုင်ရာဒုတိယအကြီးအကဲကြီးတဲ့ဘိုးချုပ်ဝီလျံဟန့်ကတော့ထွက်ခွာခြင်းသူအလုံးကိုခေါ်ထုတ်ဖို့ဆက်လုပ်နိုင်စွမ်းရှိတယ်လို့ပြောပါတယ်။အာဖဂန်မှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့ဩဂုတ်လအစောပိုင်းကတည်းကတနင်္လာနေ့အထိဆိုလူပေါင်း 13,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့သမ္မတအင်ဗျူနဲ့ပန်ဒဂန်ကပြောပါတယ်။တနင်္လာနေ့မှာအမေရိကန် 6,000 လောက်အာဖဂန်ကထွက်ခွာခဲ့ပေမဲ့တချို့ကြံနေသေးတာဖြစ်ပြီးဒီအမေရိကန်နိုင်ငံသားတွေကိုကယ်ထုတ်ဖို့ဆက်လုပ်မယ်လို့သမ္မတအင်ဗျူပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောပါတယ်။ကာဘူးလေဆိပ်ကိုအာဖဂန်အခြေစိုက် IS စစ်သွေးချော့တွေကရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးအာဖဂန်ကနေအမေရိကန်တပ်တွေနောက်ဆုံးထွက်ခွာတဲ့အချိန်ဟာအန်ဒီရဲ့တိတ်ကြီးတယ်လို့သမ္မတအင်ဗျူကရောပန်ဒဂန်စစ်ဌာနချုပ်ကပြောပါတယ်။